ရှမ်းပြည်နယ်မှာအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့လမ်းပွင့်သွားပြီဖြစ်ပြီးမကျင်းပပြတဲ့ဒီဆွေးနွေးပွဲတွေကိုပြန်ကျင်းပဖို့သဘောတူညီခဲ့တယ်လို့အခုလ17ရက်နေ့ကနေပြည်တော်မှာ NRPC နဲ့ RCSS ကတာဝန်ရှိသူတွေတွေ့ဆုံပြီးနောက် RCSS ကိုယ်စားလှယ်တွေကသတင်းမီဒီယာတွေကိုထုတ်ဖော်ပြောကြားခဲ့ပါတယ်ဒါပေမဲ့အသေးစိတ်ကိုတော့ပြန်လည်ညှိနှိုင်းမှုရှိသေးတာကြောင့်ထုတ်ဖော်ပြောဆိုတာမရှိပါဘူးဒီလိုသဘောတူညီချက်ရတဲ့အပေါ်ကောင်းတဲ့လက္ခဏာအဖြစ်ကြိုဆိုကြပါတယ်ရှမ်းမြို့သားဆင့်နိုင်ငံရေးဆွေးနွေးပွဲကနေတဆင့်ပြည်내ဖွဲ့စည်းပုံအခြေခံဥပဒေရရှိရေးကိစ္စကို20ရာစုပင်လုံအစည်းအဝေးထံတင်ပြနိုင်လိမ့်မယ်လို့မြင်ကြောင်း RCSS ရဲ့အကြံပေးဦးခွန်ဆိုင်ကပြောပါတယ်
ဒီဥစ္စာအမတန်ကောင်းတယ်အချင်းချင်းယုံကြည်စိတ်ချမှုရှိလာပြီဆိုလို့ရှိရင်ပုံပြတော့မှတိုးတက်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်အခုဒီ2019မှာကျွန်တော်တို့တစ်ဆူပြီးတော့မှကြံခဲ့တဲ့ဟာသူများကတော့ခွဲမထွက်ရေးလို့တခုစီတော့တတ်မတော်ရေးလို့ပဲအဲ့လိုပဲတွေ့တာပေါ့တကယ်တမ်းကျတော့သူကအဓိကအဲ့ဒီတော့တစ်ဆူသွားတာပါလဲဆိုတော့ဒီငယ်အခြေခံဥပဒေကိစ္စဖြစ်ပါတယ်ဒီလိုမျိုးဒီငယ်အခြေခံဥပဒေဆိုတဲ့ကိစ္စမျိုးကိုဆွေးနွေးနိုင်လိမ့်မယ်နောက်ပြီးတော့မှသဘောတူညီချက်ရနိုင်လိမ့်မယ်
ရှမ်းမြို့သားဆက်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့2019ခုနှစ်ဒီဇင်ဘာလကတည်းက RCSS ကဦးဆောင်ပြီးရှမ်းပါတီတွေနဲ့အရက်ဖက်အဖွဲ့တွေကအကျိုးလူထုတွဲဆောင်ပွဲတွေကိုကျင်းပခဲ့ပေမဲ့ရှမ်းတိုင်းသားတွေဘက်ကလှုပ်ချင်တဲ့နေရာနဲ့အစိုးရဘက်ကခွင့်ပြုတဲ့နေရာထပ်တူမကျလို့ပြတ်ခဲ့တာဖြစ်ပါတယ်ရှမ်းတိုင်းသားတွေကမြို့သားဆက်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးမှာကျင်းပဖို့ဆန္ဒရှိပြီးပွဲကြီးမကျင်းပခင်အကျိုးညှိနှိုင်းဆွေးနွေးပွဲတွေကိုရှမ်းတိုင်းသားတွေအများပြားနေထိုင်တဲ့မြို့နယ်တိုင်းမှာကျင်းပဖို့ဆုံးဖြတ်ထားတာပါအစိုးရနဲ့တပ်မတော်ဘက်ကရှမ်းပြည်နယ်လင်းခေမြို့မှာသာအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကိုတကြိမ်တည်းကျင်းပဖို့တက်မှတ်ပေးခဲ့တာပါဒါကြောင့်ပြီးခဲ့တဲ့2019ခုနှစ်ဒီဇင်ဘာလမှာတိုင်းသားတွေဘက်ကလာရှိုးတာချီလိမ့်နဲ့ပင်လုံမြို့တွေမှာကျင်းပခဲ့တဲ့အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲတွေကိုတပ်မတော်ဘက်ကဝင်ရောက်တားမြစ်ခဲ့တာတွေရှိပြီးနောက်ရှမ်းအမျိုးသားဆင့်ဆွေးနွေးပွဲကျင်းပရေးလဲရနာထားခဲ့ရတာဒီနေ့ထိပါပဲအခုဆွေးနွေးပွဲတွေပြန်ဆဖို့ NRPC နဲ့တိုင်းသားတွေဘက်ကဥဆောင်လုပ်မဲ့ RCSS တို့သဘောတူညီလိုက်ကြပြီလို့ပြောပေမဲ့ကျင်းပမဲ့နေရာနဲ့ပတ်သက်လို့သဘောတူညီချက်ရပြီလားဆိုတာကိုတော့နှစ်ဖက်စလုံးကထုတ်ဖော်မပြောကြပါဘူးရှမ်းမြို့သားဆင့်နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးသဘောတူညီခဲ့တာတွေရှိပြီးဒါတွေကို RCSS ကဗဟုကော်မတီအစည်းအဝေးကိုတင်ပြပြီးအကြောင်းပြန်ဖို့ရှိတယ်လို့ငင်းချင်းကော်မရှင်အဖွဲ့ဝင်ဦးလာမောင်ရွှေကရှင်းပြပါတယ
်ဒီနှစ်ဖက်ကြားထဲမှာကျွန်တော်တို့အခက်အခဲတွေတို့ရှိခဲ့ပေမဲ့အခုတစ်ခေါက်ဆွေးနွေးပွဲမှာတော့နှစ်ဖက်ကျွန်တော်တို့ညှိနှိုင်းပြောဆိုခဲ့တာတွေရှိတဲ့အတွက်အဲ့ဒီညှိနှိုင်းပြောဆိုခဲ့တာကိုအစိုးရကလည်းသူတို့ကိုယ်စားလှယ်ဖွဲ့ရတော့ဘိုးကော်မတီပါလေပြန်လည်ဆွေးနွေးပြီးတော့ဆက်လက်ဆောင်ရွက်နိုင်မယ်ဆိုတဲ့သဘောပါပဲဘိုးကော်မတီကပြန်လည်ဆွေးနွေးပြီးတော့မှပဲပြန်ပြီးအကြောင်းပြန်မယ်ဒါမှမဟုတ်ရည်ရွယ်အဖြစ်တော့နှစ်ဖက်မူအားဖြင့်တော့သဘောထားတွေကတော့တူညီတယ်ဆိုတဲ့သဘောပါပဲ
ဩဂတ်စ်လဒုတိယအပတ်လောက်မှာအပြည့်ရထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ NRPC တို့ပြန်လည်တွေ့ဆုံကြဖို့ရှိပြီးအဲ့ဒီအချိန်မှာ RCSS ဘက်ကအတည်ပြုပြီးရင်ရှမ်းမြို့သားဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပမယ့်နေရာနဲ့အချိန်ကိုအများသိအောင်ထုတ်ပြန်ပြောနိုင်မှာဖြစ်တယ်လို့လည်းဦးလာမောင်ရွှေကပြောပါတယ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဦးဆိုင်ကျော်ညွန့်ကအခုနောက်ဆုံး RCSS နဲ့ NRPC တို့ရဲ့ညှိနှိုင်းထားချက်ကိုသူတို့အနေနဲ့မသိရသေးကြောင်းနဲ့ပါတီရဲ့ယက်တီချက်ကိုတော့အခုလိုပြောပါတယ
် RCSS သူတို့ပြောတဲ့ကိစ္စပဲဖြစ်တယ်ကျွန်တော်တို့အားလုံးနဲ့တိုင်ပင်ထားတဲ့ကိစ္စတော့ဟုတ်မနေဘူးဒါကျွန်တော်တို့ထဲမှာရှိတဲ့သဘောတူညီချက်ကတော့ခါတိုင်းဆုံးဖြတ်ချက်ချထားတဲ့အတိုင်းပဲဖြစ်တယ် linking မှာကျွန်တော်လုပ်ဖို့စီစဉ်ရှိဦးတောင်ကြီးမှာလုပ်မယ်အကျိုးဆွေးနွေးပွဲတွေကျွန်တော်တို့ပြီးအောင်လုပ်မယ်အဲ့ဒါမှမဟုတ်ကျွန်တော်တို့မလုပ်ဘူးဆိုတာအရင်ဆုံးဖြတ်ချက်ဖြစ်တယ်ကျွန်တော်တို့ကအဲ့ဒီပုံမှာပဲရှိနေသေးတယ်အခုစိတ်ဆက်ညှိနှိုင်းလာတဲ့အပေါ်မှာကျွန်တော်တို့လည်းပါဝင်နေတာမဟုတ်တဲ့အတွက်ကြောင့်ကျွန်တော်တို့ဘာမှပြောစရာတော့မရှိသေးဘူး
ရှမ်းမြို့သားဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးကိုအပြည့်အဝလက်မှတ်ထိုးထားတဲ့ RCSS ကဦးဆောင်ပြီးရှမ်းနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့တွေနဲ့ပူးပေါင်းပြီးဒေသခံတွေရဲ့သဘောထားရယူမှာဖြစ်ပါတယ်လက်မှတ်မရေးထိုးရသေးတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကဘလို့အခမ်းကဏ္ဍကနေပါဝင်နိုင်မလဲဆိုတာကိုတော့အတိအကျမသိရသေးပါဘူး SNLD ပါတီရဲ့တွဲဖက်အတွင်းရေးမှူးဦးဆိုင်လိတ်ကရှမ်းမြို့သားဆင့်ဆွေးနွေးပွဲဟာရှမ်းတမျိုးသားလုံးကိုကိုစားမပြုနိုင်မှာကိုစိုးရိမ်တယ်လို့ပြောပါတယ်
တကယ်လို့များ RCSS နဲ့ NRPC တို့ဒီမဟုတ်တက်မလို့လဲသဘောတူညီချက်ရပြီတို့လောက်သွားမယ်ဆိုရင်တော့လဲစစ်ပွားမှာပေါ့ဗျာဒါပေမဲ့ တမျိုးသားလုံးကိုကိုစားပြုနိုင်မလားဆိုတဲ့မေးခွန်းကတော့ရှိနေကြတယ်။ကျန်တမျိုးသားလုံးကိုကိုစားပြုနိုင်ဖို့ဆိုတာလက်နက်ကန်အဖွဲ့အစည်းဖြစ်တဲ့ SSPP လိုဟာမျိုးပါဝင်ဖို့လိုအပ်သေးတာပေါ့နော်။နောက်တစ်ခါမိုင်းလာလိုဟာမျိုးပေါ့။အဲ့တော့နိုင်ငံရေးပါတီကလည်းပဲကျွန်တော်တို့ပါဝင်မှုအနေထားမှာဘယ်လောက်ထိဆွေးနွေးဆိုင်ခွင့်ရှိမလဲဆိုတာကိုကြေကြေကြက်ကြက်ချပြဖို့လိုအပ်တယ်။စံပတ်တွေရှိမယ်၊သူတင်သတ်မှတ်ချက်တွေရှိမယ်ဆိုလို့ချင်းဒါသင်ပြချောမွေ့နိုင်မှာမဟုတ်ဘူးလေ။
ICSS နဲ့ NRPC ရဲ့နောက်ဆုံးညှိနှိုင်းချက်ကိုကြားကောင်းလို့ခေါ်တဲ့ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီနဲ့ကြားပြူလို့ခေါ်တဲ့ရှန်တိုင်းသားများဒီမိုကရက်တစ်ပါတီ SNDP အနေနဲ့လည်းမသိရသေးဘူးလို့ပါတီဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကပြောပါတယ်။ရှမ်းမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုထက်သွင်းဆွေးနွေးကြမှာဖြစ်တယ်လို့လည်းဦးဆိုင်အိုက်ပေါင်းက RFA ကိုပြောပါတယ်
။ဒါအဓိကကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ပဲလေ။ခုကျွန်တော်27ရာစုပြင်လို့လဲပြည်ထောင်စုသဘောတူညီချက်50ချက်ရသွားပြီလေအဲ့ဒါအဓိကဒါပဲဒီဒီအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ပဲလေဒီအမျိုးသားဆင့်ဆွေးနွေးပွဲဆိုတာလေဒီအခြေခံဥပဒေမှာပါရီပါလေပြင်ဆင်လဲဆိုတာကိုယ်တိုင်နာရီကသူဆန္ဒသဘောထားတို့ပြင်ပြမှာပေါ့နော်
ဒီနေ့ကုန်ပိုင်းဒါမှမဟုတ်လာမယ့်2020ဇန်နဝါရီလအတွင်းမှာသဒ္ဒထအကြိမ်27ရာစုပြည်လုံးညီလာခံကျင်းပဖို့ရထားချက်ရှိပြီးအဲ့ဒီညီလာခံမတိုင်ခင်ရှမ်းမြို့သားဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ရေးအတွက် RCSS နဲ့ NRPC တို့ရဲ့အလို့သဘောတွေ့ဆုံပွဲမှာညှိနှိုင်းထားတာဖြစ်ပါတယ်ရှင်ကျွန်မဝေမာထွန်းပါ